မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာမြန်မာတန်ယုံရှိမှာအာနာသိန်းတစ်နှစ်ပြည့်ဆရာနာသိန်းတစ်နှစ်ပြည့်ဆန္ဒပြရင်အဖမ်းခံရတဲ့မြန်မာနိုင်ငံသားအများစုကတော့ပြီးခဲ့တဲ့တောက်ကြနေ့ဒီအဖမ်းခံထားရဆဲဖြစ်ပါတယ်။နောက်ဆုံးအခြေအနေတွေကိုသိရှိနိုင်ဖို့အတွက်မတ်စုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းတင်ပြထားပါတယ
်။အန်းသွားတဲ့အထဲမှာဒီကလေးတွေလည်းပါတယ်လို့ပြောတယ်။နောက်ပြီးတော့အထောက်ထားမဲ့တဲ့သူတွေရောနောက်ပြီးတော့ဒီ UNHCR ကင်ထားတဲ့လူတွေလည်းပါတယ်ဆိုတော့လေသူတို့ရဲ့နောက်ဆုံးအခြေအနေကိုဘာတွေများကိုလိုက်ပြီးတော့ကူညီပေးနေတာတွေရှိလဲလို့ဟုတ
်။ကလေးနှစ်ယောက်ကတော့ပြန်လွတ်လာပြီ။မနေညကပဲသူတို့ပြန်လွတ်ပေးလိုက်တယ်ကလေးနှစ်ယောက်ကို။နောက်ပြီးတော့သူတို့ရှီမှာရှိတဲ့ဒီလက်ဝက်လက်စားတွေနဲ့ပတ်သက်တဲ့ဟာတွေရဲ့နောက်ပြီးတော့အာသူတို့တန်ယုံနာဝင့်ကျင်မှာရက်ခဲတဲ့ကားတွေပေါ့နော်သူတက်ဆိုင်ရာကားလေးတွေကိုကားတော့တွေအကုန်လုံးကိုလည်းပြန်ပေးလိုက်တော့မနေ့ကတော့သူတို့ကားတော့လေးတွေရပြီဒီနေ့မနေ့မှပဲသူတို့ကားသွားယူကြတယ်ခလေးနှစ်ယောက်ကတော့မနေ့ကပြန်လွတ်လာတယ်အဲ့တော့လူကြီးတွေနဲ့ပတ်သက်ပြီးတော့သူတို့ဖမ်းထားတယ်နောက်ပြီးဒီခလေးနှစ်ယောက်ရဲ့ဒီအဖေနဲ့အမေက UN ကတ်တွေခိုင်ဆောင်ထားတဲ့အတွက်သူတို့ကတော့ပြန်လွတ်လာဖို့ရှိတာပေါ့နော်။နောက်ပြီးသူတို့ပြောတဲ့အရာဆိုရင်တော့ဒီကိုဗစ်စီးပင်းစီကန်းနဲ့မကိုက်ညီလို့သူတို့ဖမ်းထားတဲ့ဆိုတဲ့ပုံစံမျိုးပေါ့။အဲ့တော့ကိုဗစ်စီးပင်းစီကန်းနဲ့မကိုက်ညီရင်သူတို့ဒဏ်ငွေရိုက်တယ်လी။ဒီမှာတော့သူတို့သတ်မှတ်ထားတာဒဏ်ငွေ1000လားမသိဘူး။ဆိုတော့အဲ့ဒဏ်ငွေရိုက်ပြီးရင်တော့သူတို့ပြန်လွတ်ပေးဖို့ရှိပါတယ်။ပူတူးစခန်းကိုပို့လိုက်တယ်လို့ပြောတယ်။ပူတူးဆိုတာလည်းဒီကွာလာလမ်ပူးအပိုင်ပါပဲ။ဒီကဥသားမင်းကသူတို့ကိုခေါ်သွားတဲ့ဟာကဒီဂျင်ဂျန်ထောင်သေးလေးပေါ့
ဒီလိုမျိုးမလေးရှားမှာရှိတဲ့တရားမဝင်အလုပ်သမားတွေရောအထောက်ထားမဲ့အလုပ်သမားတွေရောဒီတက်တန်းလွန်တွေရောနောက်ပြီးတော့ဒီမှာရှိတဲ့ဒီအလုပ်မြန်မာနိုင်ငံသားတွေအတွက်တော်တော်များများလိုင်းလုပ်ပေးနေတာဆိုတော့အခုလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအလုပ်ရှိအလုပ်သမားတွေအခုလက်ရှိမလေးရှားမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကိုဘာများအကြံဉာဏ်ပေးချင်တာမျိုးရှိလဲပေါ့နော်အခုလက်ရှိအနေအထားပေါ့မှာ
ဟိုပုံမှန်အပြင်တော့ကျွန်တော်မလေးရှားမှာဆန္ဒပြမယ်ဆိုလို့ရှိရင် Yes ကမှကျွန်တော်တို့က report အရင်လုပ်ပေါ့နော်report လုပ်ပြီးတော့သူသက်ဆိုင်ရာနေမြေမှာ report လုပ်ပြီးတာနဲ့ကျွန်တော်တို့ဟိုခွင့်ပြုချက်ရပြီသူတို့ကတော့ permission ပေးပြီဆိုတော့ရှင်ကျွန်တော်တို့ကတတ်မှတ်ထားတဲ့နေရာမှာအချိန်ပေါ့နော်တတ်မှတ်ထားတဲ့အချိန်အတွင်းမှာဆန္ဒပြကြရတယ်ပေါ့နော်ဆိုတော့မနေ့ကဖြစ်စဉ်ကခွင့်ပြုချက်ရထားပြီမဲ့လေသူတို့ဘက်ကနေပြီးတော့ဒီ SOP ပေါ့သူတို့ဒီကျန်းမာရေးရဲ့ COVID စီးပင်းစည်းကမ်းနေနေပဲဘာသွားညှိလဲတော့မပြောတတ်ဘူးပေါ့လောလောဆယ်တော့ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းမှုတွေတော့လုပ်နေတာတွေရှိတယ်။ဘာလို့ဟိုတချို့ကြတော့လေ UNHCR ကင်တာတော့ဒါ UN ကနေပြီးတော့တာဝန်ယူထုတ်ပေးมาပေါ့နော်။ဒါပေမဲ့အထောက်ထားမဲ့ကြတဲ့ခါကျတော့သူ့နိုင်ငံမှာလည်းအဲထုံးစံအတိုင်းပေါ့ဒီတရားမဝင်အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဒီဖမ်းဆီးတာတို့ဘာလို့လုပ်နေတဲ့ဟာမျိုးနဲ့ကာလတွေလည်းဖြစ်နေတဲ့ခါကျတော့ဒါပေမဲ့ဒီဖြစ်စဉ်ကသူတို့ကဆန္ဒပြလို့အဖမ်းခံရတယ်ဆိုတဲ့ဖြစ်စဉ်မှာကဟိုကျွန်တော်ထင်ပါတယ်သူတို့ဖမ်းပြီးတော့မြန်မာနိုင်ငံကိုပြန်ပို့လို့ရမယ့်အနေအထားမျိုးမဟုတ်ဘူးလေအဲ့တော့ကျွန်တော်ပြောချင်တာကဒီ UN နဲ့မလေးရှားအစိုးရနဲ့ကအဲ့ပြဿနာတွေကရှိနေတဲ့အပေါ်မှာဒီခရီးတွေကိစ္စမှာဘယ်လိုတာဝန်ယူပြီးဆောင်ရွက်ပေးမလဲဆိုတဲ့အပိုင်းလေးတွေတော့ကျွန်တော်တို့ကနည်းနည်းလေးတော့စိုးရိမ်စရာဖြစ်တာပေါ့နော် UN ကသူတို့ဒီလူတွေနဲ့ပတ်သက်ပြီးတော့ UN ကနေတာဝန်ယူလုပ်ပေးမယ်ဆိုရင်တော့ဒီခရီးတွေဟိုမြန်မြန်ဆန်ဆန်လေးလွတ်မြောက်မယ်နောက်ဆုံးဒီအထောက်အထားမဲ့မှန်တီတိုင်အောင်တော့မှ UN ကတည်းထုတ်ပေးမယ်ဆိုတဲ့အနေအထားမျိုးဖြစ်လာခဲ့ရင်တော့ပို့ပြီးတော့ကောင်းတာပေါ့နော
်။ဒါကတော့မလေးရှားမှာမြန်မာတွေကိုကူညီဆောင်ရွက်ပေးနေသူတူကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။